တမရတာအစုအဖွဲ့လွတ်တော်ကိုယ်စားလှယ်တွေကလက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်လည်းဖြစ်ရန်ကုန်တိုင်းစက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့အငိမ့်စားဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေကိုဒုတိယတမရလောင်းဖြစ်ဒီကနေ့မှရွေးချယ်အတည်ပြုလိုက်ပါတယ်။နေပြည်တော်မှာရှိတဲ့ဆင်ပြေရှင်ခန်းမမှာတမရတာအစုအဖွဲ့တွေကဒုတိယတမရရွေးချယ်ရေးအခမ်းအနားကိုပြုလုပ်ခဲ့တာဖြစ်ပြီးဒီအဆိုကိုတော့တမရတာလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တန်းလွင်ကတင်ပြခဲ့ပြီးဒါကိုတမရတာလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆက်နိုင်ကထောက်ခံခဲ့တာဖြစ်ပါတယ်။လက်ရှိရန်ကုန်တိုင်းရဲ့ဝန်ကြီးချုပ်ဦးမြင့်ဆွေဟာပြည်ပြင်ပြောင်းလဲရေးတွေနဲ့ပတ်သက်ပြီးပွန်လင်းမြင်သာမှုမရှိသလိုသဘောထားတင်မာသူဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှ9နှစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါ်ညိုညိုတင်းကတော့သူ့ရဲ့အတွေ့အကြုံနဲ့နှိုင်းရှင်းပြီးတော့အခုလိုပြောပါရရှင်
ကျမကတော့လေပြီးခဲ့တဲ့ရန်ကုန်တိုင်းမှာအတွေ့အကြုံစုံခဲ့ရတဲ့အတွေ့အကြုံရဆိုလို့ရှိရင်တော့ပေါ့နော်ဦးမြင့်စွေဟာဟိုတမတော်သားခေါင်းဆောင်နေထဲမှာကြည့်မယ်ဆိုလို့ရှိရင်တော့ဒါဟိုပြည်ပြင်းကြောင်းလဲလူစိတ်အမတန်ကိုလဲပါတယ်ဆိုတာတော့ကျမဟိုရှင်ရဲတင်းတင်းမှတ်ချက်ချနိုင်ပါတယ်ဟိုဘာကြောင့်လဲဆိုပြီးခဲ့တဲ့လွတ်တော်သက်တမ်းတွင်းမှာကတမတော်သားခေါင်းဆောင်နေထဲမှာပြည်ပြင်းကြောင်းလဲလူစိတ်ရှိတဲ့ reform minded ဖြစ်တဲ့တမတော်သားခေါင်းဆောင်တွေကျမအများကြီးတွေ့ခဲ့ရတယ်လေဒါပေမဲ့အဲ့ထဲမှာတော့ဒါဝန်ကြီးချုပ်ဦးမြင့်စွေမပါခဲ့ဘူးပေါ့နော်ပွန်လင်းမြင်သာမှုလို့တာဝန်ခံမှုတာဝန်ယူမှုအပိုင်းတွေမှာအမတန်ကိုအားနည်းတယ်ပေါ့နော်အထူးသဖြင့်ရန်ကုန်မြို့မှာပြီးခဲ့တဲ့9နှစ်သက်တမ်းမှာအကောင့်ထဲပေါ်ခဲ့တဲ့စီမံကိန်းတွေကိုလေ့လာရင်ဒီအချက်ကဟိုထင်ထင်ရှားရှားကြီးပေါ်ပေါက်နေတယ်လေနော်စီမံကိန်းတွေအကောင့်ထဲပေါ်တဲ့နေရာမှာလက်တော့စုပ်စားလူတန်းစားကပဲအများအားဖြင့်ရရှိနေမှုပေါ့နော်မီဒီယာတွေပေါ့နော်အော်ပြင်ပဒါ CSO တွေနဲ့ဟိုထိတွေ့မှုကအလွန်နှေးပါမှုတွေပေါ့နော်ဒါတွေကိုကြည့်တင်အဖြစ်ပေါ့နော်အစိုးရအစ်စ်ကအမှန်တကယ်ပြောင်းလဲမယ်ဆိုပြီးတော့ဟိုကတိပေးတဲ့အချိန်မှာဝန်ကြီးချုပ်ဦးမြင့်ဆွေကိုဒုတိယသမ္မတအဖြစ်ရထားတာဆိုလို့ရှိရင်ဟိုမေးခွန်းထုတ်ရမယ်အကြီးမားဆုံးအားနဲ့ချက်တခုပေါ့နော
်မကြသေးခင်ကမှတနည်းပြက်လေပြည့်ခဲ့တဲ့ရန်ကုန်မြို့တော်ခမ်းမရှိမှာကျောင်းသူကျောင်းသားတွေကိုလက်ပတ်နေဖို့အရက်သားတွေနဲ့ရိုက်နှက်ဖမ်းဆီးတဲ့အကြမ်းဖက်မှုကြီးဟာတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေမှာအဓိကတာဝန်ရှိသူဖြစ်ပြီးတော့ဒီအခြေအနေတွေကိုလည်းအခုချိန်ထိရေးယူဆောင်ရွက်တာမရှိခဲ့ဘူးလို့လည်းဒေါက်တာဒေါ်ညိုညိုသိန်းကထောက်ပြပါဗျ။
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါအစိုးရအဖွဲ့ဘက်ကပေါ့နော်ရှင်းပြထားတာကဘာလဲဆိုတော့ဒီလိုလက်ပတ်နေရေးခင်းပေါ့နော်တရားဥပဒေနဲ့ညီဆောင်ရွက်ခဲ့တယ်ဖြစ်တယ်ဆိုပြီးတော့မကြခဏတာပြောတာကိုပြရလေလေအမှန်မှန်တော့ဒါတရားဥပဒေနဲ့ညီဆောင်ရွက်တာမဟုတ်ဘူးဆိုတော့အလုံးသိကြတာပေါ့နော်အဲ့တော့အဲ့လိုမျိုးဖြစ်ရတဲ့ဒီတိုင်းဒီလုံးမှာဟိုဖြစ်လာမှာကိုကျွန်မတော့တော်တော်ပဲစိုးရိမ်ပါလေ
ဒါပြင်လဲပြီးခဲ့တဲ့2012ခုနှစ်ကဒုတိယသမ္မတတီဟသူရတရားမြေဦးရာရုကနေနှုတ်ထွက်ပြီးတော့ဦးမြင့်ဆွေကိုအစားထိုးဖို့စီစဉ်ခဲ့ပေမဲ့သူ့ရဲ့သားသမီးတွေကတခြားနိုင်ငံသားတွေဖြစ်နေတာမို့ဖွဲ့စည်းပုံအခြေခံဥပဒေထဲကပုံမှန်59စာလုံးနဲ့ညှိစွန်းနေပြီးဒုတိယသမ္မတအစားထိုးဖို့အတွက်မအောင်မြင်ခဲ့ပါဘူး။ဒါပေမဲ့အခုတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကနေပြီးတော့တင်သွင်းလာနိုင်တယ်ဆိုတဲ့ဒုတိယသမ္မတလောင်းအမည်စင်းတွေအများကြီးတွေကဦးမြင့်ဆွေကိုရွေးချယ်လိုက်တာဟာတက်မတော်နဲ့အတူတက်မတော်အရာရှိဟောင်းကြီးတွေရဲ့အကျိုးစီးပွားကိုကကကွယ်ပေးမယ်ဆိုတာကိုယုံကြည်ထားတာကြောင့်ဖြစ်တယ်လို့ရုပ်ရှင်တရုတ်ဆောင်ကိုစားကနာကသုံးသပ်ပါတယ်
။ဦးမြင့်ဆွေကိုရွေးတင်လိုက်ခြင်းအပြင်တပ်နဲ့အရက်ဖက်နဲ့ဆက်ဆံရေးမှာဦးမြင့်ဆွေကလည်းပို့ပြီးတော့ပြည်လဲမယ်လို့သူတို့ဘက်ကယူဆတယ်ထင်တယ်။ဒါနောက်တစ်ခုကတပ်ထဲမှာဆိုလို့ရှိရင်ဥပမာထားပါတော့နော်။ဟိုသူရသက်ဆွေတို့ဥလာထေးဝင်းတို့ကိုတင်မယ်ဆိုလို့ရှိရင်ဦးမြင့်ဆွေလောက်ပြဿနာမရှင်းနိုင်ဘူးဆိုတော့ပြဿနာပိုများနိုင်တယ်။အဲ့တော့ဦးမြင့်ဆွေနဲ့ပတ်သက်ပြီးတော့ကျွန်တော်ပုံမှန်လေးလေးပြောရမယ်ဆိုလို့ရှိရင်တော့ဒီစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာဦးမြင့်ဆွေနဲ့စီးပွားရေးသမားများရဲ့ချိတ်ဆက်ထားတဲ့အချိတ်ဆက်ကဟိုရန်ကုန်မြို့တစ်စီမံကိန်းတို့ဘာလို့ညာတို့အခုလုပ်မယ်ဆိုတာဟာလည်းပဲဦးမြင့်ဆွေရဲ့စီမံကိန်းပဲပေါ့ဒီလိုပြောရမှာပေါ့နော်အေက3000ဆိုတာနည်းတာမှာမဟုတ်တာအတိအကျတာကတော့ခုနကတည်းကအကျိုးစီးပွားပဲအကျိုးစီးပွားကအကုန်ဟိုကာကွယ်ပေးဖို့အတွက်ကတခြားလူတွေဆိုင်တော့သူကပို့ပြီးတော့ဟိုအဖြစ်နိုင်ဆုံးပုံကူပေါ့လေဥပမာထားပါတော့ဗျာဟိုဦးတန်းရွှေရဲ့စီးပွားရေးတွေခိုင်မှုလူနေသေးတယ်လေ။နောက်တခြားသောဝင်ကြီးဦးတွေဝင်ကြီးချုပ်တွေစတဲ့လူတွေရဲ့စီးပွားရေးလုပ်ငန်းတွေကလည်းတကယ်ရှိနေသေးတာ။အဲ့ဒါတွေကိုဘယ်သူကအသိဆုံးလူဖြစ်မလဲဆိုတော့စီးပွားရေးလောကနဲ့အချိတ်ဆက်နိုင်ဆုံးဝင်ကြီးချုပ်ကသူပဲရှိတယ်။ဆိုပါတော့ဗျာဘယ်စီးပွားရေးသမားပဲဖြစ်ဖြစ်ကြိုက်တဲ့စီးပွားရေးသမားလည်းညှို့ထိုးလိုက်ပါသူနဲ့ပေးဦ
း။ရုပ်ရှင်သုတ်ဆောင်ဇာကနာသုံးသက်ချက်ပါရှင်ရန်ကုန်တိုင်းဝင်ကြီးချုပ်ဦးမြင့်ဆွေကိုတက်မတော်သားအစိုးအဖွဲ့ကဒုတိယသမရလောင်းအဖြစ်ရွေးချယ်လိုက်တဲ့အပေါ်နိုင်ငံရေးလေလာသုံးသက်သူတို့ဖြစ်တဲ့ဒေါက်တာရံမျိုးသိန်းရဲ့အမြင်ကတော့
ဦးမြင့်ဆွေကလုံးရဲ9နှစ်ပေါ့လေရန်ကုန်တိုင်းဒေသကြီးဟိုဝင်ကြီးချုပ်အနေနဲ့အုပ်ချုပ်ရေးပိုင်းမှာအတွေ့အကြုံရှိခဲ့တာကအဓိကအချက်တစ်ချက်ဖြစ်မယ်လို့ထင်တယ်။နောက်တစ်ချက်ကလည်းဒါမဲ့အစိုးရတက်တမ်းမှာဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတမနာဒုတိယတမနာတို့နဲ့တော်တော်လေးကိုတွန်းတွန်းတိုက်တိုက်အလုံးလုံးနိုင်ဖို့လိုအပ်တဲ့အနေအထားမျိုးရှိရာကိုလည်းထည့်စင်းစားတယ်လို့ကျွန်တော်ကမြင်တယ်။ဦးမြင့်ဆွေကိုရွေးလိုက်တာကိုကြည့်မယ်ဆိုလို့ရှိရင်တော့တမတော်တဲမှာအငိမ့်စားယူသွားတဲ့တမတော်ထိတ်တန့်အရာရှိကြီးတွေရဲ့အရှိန်ဟာအရှိန်ရောင်ဟာတော်တော်များများမှာရှိနေသေးပဲလို့လည်းသုံးသပ်လို့ရတယ်
အခုဆိုရင်အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်က NLD ပါတီကနေတင်သွင်းတဲ့ဒုတိယသမ္မတလောင်းနှစ်ဦးကိုရွေးချယ်ထားပြီးဖြစ်ပြီးတော့အဲ့ဒီအထက်ကဦးထင်ကျော်ဟာသမ္မတဖြစ်ဖို့တည်ကြားနေပြီလည်းဖြစ်ပါတယ်။ဒါကြောင့်ဒုတိယသမ္မတနေရာမှာဦးမြင့်ဆွေရခဲ့မယ်ဆိုရင်ဒုတိယသမ္မတတဦးအနေနဲ့တက်မတော်ရဲ့အကျိုးအစီးပွားကိုအပြည့်အဝကာကွယ်နိုင်ခွင့်ရှိပါသလားဒီအပေါ်မှာတော့ရုပ်ရှင်တရုပ်ဆောင်ကိုစားကနာရဲ့သုံးသက်ချက်ကတော့
ကာလုံထဲမှာဝင်ထိုင်မှာတော့တခုတခုဆုံးဖြတ်မယ်ဆိုရင်သူကဟိုမဲတမဲတော့ဖြစ်သေးတာပေါ့နော်နောက်တစ်ခုကတက်မတော်ပဲအချမ်းကိုသူကလွှမ်းမိုးထားနိုင်တယ်အဲ့ဒီအချက်လည်းရှိသေးတာပေါ့ဆိုတော့သူကမဲတမဲမကတဲ့သူ့ရဲ့လွှမ်းမိုးနိုင်တဲ့အင်အားပေါ့ကျွန်တော်တို့ပြောရမယ်ဆိုရင်တော့အဲ့ဒီအဲ့လိုလွှမ်းမိုးနိုင်တဲ့အင်အားပိုများတယ်သူကလေအဲ့တို့ကြောင့်ကျွန်တော်ကတော့သူ့ကိုတကြောင်ရွေးတာလို့ကျွန်တော်ကတော့ယုံကြည်တယ
်တမတော်သားအစုအဖွဲ့ကအခုရွေးချယ်လိုက်တဲ့ဦးမြင့်ဆွေဟာဒုတိယသမ္မတထဲမှာပါလာခဲ့မယ်ဆိုရင်တော့ NLD ပါတီအနေနဲ့လည်းနိုင်ငံရေးရာတွေကိုသတိထားပြီးတော့ဆောင်ရွက်ရမယ်အနေအထားရှိတယ်လို့လည်းဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ
်ဒီဦးမြင့်ဆွေကရန်ကုန်တိုင်းဝန်ကြီးချုပ်၅နှစ်တန်းတွင်းမှာဆွမ်းဆောင်ရည်မြင့်မားတဲ့ဝန်ကြီးချုပ်တယောက်တော့မဟုတ်တာသိကြတယ်ဒါပေမဲ့ဒါကကျွန်တော်တို့ရဲ့သုံးသက်ချက်ပဲဖြစ်တယ်။ဒါပေမဲ့တမတော်ဘက်ကသုံးသက်ချက်ကတော့ကျွန်တော်တို့နဲ့မတူတဲ့သုံးသက်ချက်မျိုးရှိကောင်းရှိနိုင်တယ်။ကျွန်တော်မြင်တာတော့ဟိုဦးမြင့်ဆွေဟာတမတော်သားလွှတ်တော်ကိုယ်စားလှယ်ကရွေးချယ်တဲ့ဒုတိယသမ္မတဖြစ်လာတဲ့အတွက်ကြောင့်မလို့ NLD အစိုးရအဖွဲ့အနေနဲ့တော့တော်တော်လေးကိုမြင့်မားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာမယ်လို့မြင်တယ်။သူ့အနေနဲ့ကတော့တမတော်သားတွေနဲ့တမတော်ရဲ့အကျိုးစီးပွားဘက်ကနေတော်တော်လေးကိုရက်လိမ့်မယ်လို့မြင်တယ်။အဲဒီအတွက်ကြောင့်မလို့ NLD အစိုးရအဖွဲ့အနေနဲ့လည်းဒါကိုကြိုပြီးတော့ပြင်ဆင်စဉ်းစားထားဖို့လိုအပ်မယ်လို့မြင်ပါတယ်
။ဒါကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေကိုတမတော်သားအစုအဖွဲ့တွေကဒုတိယသမ္မတလောင်းအဖြစ်ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးတော့သုံးသက်ချက်တချို့ကိုနှာစင်ခဲ့ရတာပါရှင်။ဦးမြင့်ဆွေဟာစစ်တပ်ကတူအပတ်စဉ်15ဆင်းဖြစ်ပြီးတော့1998ခုနှစ်ကဘုံဟုကျောက်တာဝန်နဲ့ထမ်းဆောင်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့ရန်ကုန်တိုင်းတိုက်မှုဖြစ်လာခဲ့ပြီးတဲ့နောက်ဒုတိယဗိုလ်ချုပ်ကြီးယာဒုနဲ့စစ်ဖက်ရေးရာလုံခြုံရေးရာရှိတူဦးဖြစ်လဲတာဝန်ထမ်းဆောင်ခဲ့ပါတယ်။2011ခုနှစ်မှာတော့ရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံရပါတယ်။အခုဆိုရင်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့အတူတမတော်သားအစုအဖွဲ့တွေကရွေးချယ်လိုက်တဲ့ဒုတိယသမ္မတလောင်းသုံးဦးကိုတော့လမဲမလ15ရင်းဒီမှာပြည်တော်စုလွှတ်တော်မှာမဲခွဲပြီးတော့နိုင်ငံတော်သမ္မတကိုလည်းရွေးချယ်မှာဖြစ်ပါတယ်ရှင်။